အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နေရာမှာလက်ရှိ CIA ညွှန်ကြားရေးမှူး Mike Pompeo နဲ့လာမယ့်သတင်းပတ်တွေအတွင်းသမ္မတ Donald Trump ကအစားထိုးခန့်ထားခြင်းနဲ့ဆိုတဲ့သတင်းတွေထွက်လာနေပါတယ်။အင်ပီရိုပြောခွင့်ရ Sarah Huckabee Sanders ကတော့အဲ့ဒီသတင်းတွေကိုအရေးမပါသလိုဖော်ပြဖို့ကြိုးစားတဲ့အနေနဲ့သမ္မတကသာတယောက်ယောက်ပေါ်ယုံကြည်ကိုးစားမှုမရှိတော့ဘူးဆိုရင်သူတို့ရှိနေတဲ့ယာရုမှာဆက်ရှိတော့မှာမဟုတ်ပါဘူးလို့စာသားပရင်းနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။နိုင်ငံသားရေးဌာနပြောခွင့်ရ Heather Nauert ကလည်းဝင်းကြီးတီလာဆန်ဟာသူ့ယာရုမှာဆက်ရှိနေပြီးစီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြရင်ဥရောပကိုခီးသွားမှာဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်နဲ့ဝင်းကြီးတီလာဆန်တို့ကြားဆက်ဆံရေးဟာလွန်ခဲ့တဲ့နှစ်အတွင်းအဆင်မပြေဖြစ်လာတယ်လို့အမိမဖော်တဲ့အင်ဖြူတော်အကြီးတန်းတာဝန်ရှိသူတွေကိုကူကားပြီးသတင်းဌာနအများပြားကပြောကြတာပါ။သမ္မတကသူနဲ့ဆက်ဆံရေးပိုကောင်းတဲ့ CIA အကြီးအကဲကိုနိုင်ငံသားရေးဝင်ကြီးဖြစ်အစားထိုးခန့်ထားခြင်းနေတယ်လို့လည်းဆိုပါတယ်။နိုင်ငံတော်လုံခြုံရေးကိစ္စရပ်တွေမှာသမ္မတရဲ့အခိုင်အမာမဟာမိတ်ဦးဖြစ်သူအာကင်ဆောပြည်နယ်အထက်လူတော်မှထွန်ခေါ်တွန်ကို CIA ကြီးကဖြစ်မစ္စတာပွန်ပီယိုနေရာမှာခန့်ထားမယ်လို့လည်းသတင်းတွေထွက်နေတာပါ။နိုင်ငံတော်လုံခြုံရေးဆိုင်ရာသမ္မတထရမ့်ရဲ့ထိတ်တန့်အကြံပေးအဖွဲ့ကိုအပြောင်းလဲလုပ်ဖို့စဉ်းစားနေတာလအတော်ကြာနေပြီလို့အမေရိကန်သတင်းဌာနအများပြားကပြောကြပေမဲ့သမ္မတကဆုံးဖြတ်ချက်ချပြီးပြီလားဆိုတာကိုတော့မရှင်းသေးပါဘူး။